ဒီကနေ့မှာတော့ဘိတ်အကျဉ်းထောင်ကနေပြီးတော့လွတ်ရပ်စေတဲ့နိုင်ငံရေးအကျဉ်းသားအယောက်60နီးပါးပြန်ပြီးတော့လွတ်မြောက်လာပါတယ်။ပုံမှန်9အငါးနဲ့ဖမ်းဆီးထောင်ချခံထားရသူတွေထောင်နဲ့နှစ်ချမှတ်ခံထားရသူတွေဖြစ်တယ်လို့ဘိတ်နိုင်ငံရေးအကျဉ်းသားဆောင်ကြီးအဖွဲ့ကပြောပါတယ်။အကျဉ်းထောင်တွေကအခြေအနေကိုအပြင်ကနေမသိအောင်လို့ပိတ်ပင်ကန့်သတ်မှုတွေပိုများလာတယ်လို့ထောင်တွင်းလူခွေချိုးဖ ပြန်လွတ်မြောက်လာကြရမှာအမျိုးသမီး၄ယောက်နဲ့အမျိုးသား53ယောက်ပါဝင်ပါတယ်။ဗိတ်နိုင်ငံအခြေအနေစောင့်ကြည့်အဖွဲ့ကတာဝန်ရှိသူတအုပ်ကတော့လွတ်မြောက်လာသူအားလုံးဟာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေဖြစ်တယ်လို့ VOE ကပြောပါတယ
်။မောင်ဆက်ကမယောက်တို့ဒီကတော့ပြန်ကြရတာအရင်ကတည်းကအမျိုးသမီးလေးဦးပါတယ်မှာအဲ့ဒီတော့တော်တော်60ကျော်လို့လေးယောက်တော့ပါတယ်မှာအဲသူတို့ကတော့တော်တော်ပြည့်ကြတယ်မှာမနေ့မိတ်ကြတယ်အခုတော့လိုရစီကြတော့မှာဆိုရခါဆောင်ခတ်လို့ရှိတယ်ပေါ့ခလုံးတော့ဒီဟိုလောက်ကတော့59ယောက်ပါအဲယောက်50လောက်တော့စားတော့ပြည့်နေပါတယ်တူတူဖြစ်တယ်အဲကျန်တဲ့သူတွေတော့ဒီညာပတ်ဝန်းကျင်ပေါ့တော့ဒီစားတော့ပြည့်တဲ့ပတ်ဝန်းကျင်ပေါ့ရှိနေလို့အဲလိုဝင်လို့ဝင်ဖမ်းသွားတဲ့ဟာတွေပေါ့နော်တချို့ဆိုရင်အရင်မှနေပြီးတော့ဖမ်းခံရတဲ့ဟာတွေအဲလိုတွေတော့ရှိကြမှာဟုတ်
အခုလတရက်နေ့နဲ့ကိုရက်နေ့တွေမှာလဲဗိတ်ချင်းထောင်ကနေထောင်တန်းနှစ်နှစ်အမိန့်ချခံထားတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း49ဦးပြန်လည်လွတ်မြောက်ခဲ့ပါတယ်။ပြန်လွတ်လာသူတွေဟာ2021ခုနှစ်မတ်လ26ရက်နေ့ကမြို့နယ်ဆန္ဒပြမှုတွေမှာဖမ်းဆီးခံခဲ့ရသူတွေဖြစ်တယ်လို့ဗိတ်ချင်းသားစောင့်ကြည့်ရေးဖွဲ့ကပြောပါတယ်။2021မတ်လ26ရက်နေ့ကရွှေပြည်တန်းလမ်းဆောင်တပိတ်ချွေခွေးမှုမှာအဖမ်းခံရသူတွေအများဆုံးဖြစ်တယ်လို့ပြန်လွတ်လာတဲ့သူတွေကပြောပါတယ်။အဲ့ဒီချွေခွဲမှုတွင်ဆန္ဒပြသူတွေကိုစစ်တပ်ကအလွန်အကျွံအင်အားသုံးနှိမ်နှင်းပြီးတိုက်ခတ်မှုတွေလုပ်ခဲ့တာကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး1ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတည်ပြုချက်မပေးသလိုတိကျအတည်ပြုချက်တော့မရရှိပါဘူး။လက်ရှိဗိတ်အချင်းထောင်ထဲမှာနိုင်ငံရေးအချင်းသားစုစုပေါင်း300ကျော်ကျန်ရှိနေသေးတယ်လို့အချင်းသားစောင့်ကြည့်ရေးအဖွဲ့ကမှန်းထားပါတယ်။အချင်းကြခံနေရတဲ့ကာလနိုင်ငံရေးအချင်းသားအချင်းသူတွေအနေနဲ့ဖိနှိပ်မှုပုံစံမျိုးစုံနဲ့ကြုံတွေ့ခဲ့ရတယ်လို့နိုင်ငံရေးအချင်းသားစောင့်ကြည့်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။
သူတို့ပြောတဲ့ဟာတော့အချင်းတော်တွေမှာတော့အခမ်းအနားလူကြီးတွေပေါ့လေကျွန်တော်တို့တန်းစီပေါ်မှာအဲ့ဒီလူကြီးတွေကဒီနိုင်ငံရေးကျေးတော်ယူကိုဖိနှိပ်တဲ့ဟာပြီးတော့ရှိတယ်ဒီတန်းစီတို့ပြီးတော့ဒီစီကန်ချေတို့ပေါ့လေအဲ့ဒီစီကန်ချေတွေကနေပြီးတော့အဲ့လိုဒီသူတို့ရဲ့လုပ်ပိုင်ခွင့်အတော့အလွယ်တကျလုပ်ပေါ်မှာပြတဲ့ကိစ္စတွေလည်းရှိရပေါ့နော်ဟိုဖိနှိပ်မှုဆိုတဲ့ဟာမှာတော့ဒီအဲ့တဲမှာဟိုတခြားသူတွေတက်ကိုပို့ပြီးတော့ဟိုမြစ်တောက်ဆောင်တို့ကြီးရဲ့အနေထားတွေတော့ရှိတယ်ပေါ့မဟုတ်
စစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဌာနအကျဉ်းဥစည်းဘက်ကတော့သူတို့အနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားကိုနားမလည်သလိုယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေဆိုတာမျိုးအကျဉ်းထောင်ထဲမှာမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။အကျဉ်းသားတွေပေါ်အကျဉ်းထောင်လက်ဆွဲကျင့်ဝတ်အတိုင်းထိမ့်သိမ့်ဆက်ဆံနေတယ်လို့လည်းပြောပါတယ်။အကျဉ်းထောင်တွေကအခြေအနေတွေကိုအပြင်းကမသိအောင်သတင်းအမှောင်ချထားတာပြင်ပနဲ့ပိတ်ပင်အဆက်အသွယ်ဖြတ်တောက်တာကိုဗစ်ရောဂါကာကွယ်ရေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးတာတွေလုပ်နေတဲ့အတွက်ထောင်တွင်းညှဉ်းပန်းနှိပ်စက်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းကတိတ်မတိကြဘူးလို့အကျဉ်းသားကူညီရေးအဖွဲ့တွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆရာနာသိမ့်ပြီးတဲ့နောက်ကနေစက်တင်ဘာလ29ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားရသူစုစုပေါင်း15,000လောက်ရှိနေပြီးအဲ့ဒီတဲက12,000ကျော်ဟာဆက်လက်ဖမ်းဆီးခံနေရဆဲဖြစ်ပါတယ်။ပြန်လွတ်လာသူဥယေဟာ3,200လောက်ရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်တဲ့စီးရင်တွေဟာချက်ကားထားတာတွေသာဖြစ်တယ်ဆိုပြီးလက်မခံဘဲပယ်ချထားပါတယ်။